ကချင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA ရဲ့တမဟာကိုနယ်မြေဖားကန်ဒေသမှာတနင်္ဂနွေနေ့ညကတေးဂီတာဖျော်ဖြေပွဲကျင်းပနေတဲ့အချိန်မြမစစ်တပ်ကလေကြောင်းကပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကချင်အမှုပညာရှင်တချို့အပါအဝင်အရက်သား50ထပ်မင်းနဲ့သေဆုံးခဲ့တဲ့အကြောင်း KIO ကချင်လွတ်လပ်ရေးအဖွဲ့ကပြောပါရယ်ကနအူးထွက်လာတဲ့သတင်းတွေအရထိခိုက်ဒဏ်ရာရသူလဲ80လောက်ရှိမယ်လို့ခန့်မှန်းပါရယ်KIO ကချင်လွတ်လပ်ရေးအဖွဲ့တည်ထောင်တဲ့62နှစ်ပြည့်အခမ်းအနားအကျိုးဂီတဖျော်ဖြေပွဲကျင်းပနေချိန်မြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာလို့လည်းပြောဆိုပါရယ်ဖားကတ်လေကြောင်းကနေတိုက်ခိုက်ခံရတဲ့တဲ့တင်ကိုကိုငင်းချမ်းပြပြပေးပါမယ်ရှင
်ဖားကတ်မြို့နယ်လုံခင်းအထက်ပိုင်းဥရုချောင်းပြားမှာရှိတဲ့ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တပ်မှကိုတရင်6အခြေဆိုင်ရာအနံ့ပါကြီးရွာအနီးမှာတနင်္ဂနွေနေ့ည၈နာရီကျော်လောက်ကတိုက်ခိုက်ခံခဲ့ရတာပါကချင်လွတ်လပ်ရေးအဖွဲ့ KIO တီထောင်ထားတဲ့62နှစ်ပြည့်အခမ်းအနားအကျိုးဂီတဖျော်ဖြေပွဲကျင်းပနေချိန်မြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာလို့လဲအခင်းဖြစ်ပွားတဲ့နေရာအနီးကလုံခင်းဒေသခံတို့ကပြောပါတယ
်အမဒီ KIO နေ့ရောတမတ်ဆိုတဲ့သူကတော့လောက်ကြတာကိုလောက်ကြတော့အမစင်ပင်ဒီဂီတတွေလောက်တယ်ပြန်လာတဲ့လူစုတွေအဲ့ခန့်နေမရေညာ၈နာရီခွဲဝင်းကျလောက်မှာဒီမန်လေးကချက်ဖိုက်တာနဲ့တိလောက်တယ်နော်ဒီလာတော့ဒီဖက်ကန်ဒီဝီခါနေဖက်ပြီးဖြတ်လာတာမိုင်းကတော့လေးလုံးလောက်ကျဲတယ်ခင်ဗျကျဲတော့လူတွေကအတုံယုံပဲနေကြတယ်နေစဉ်တည်းအရရထလို့ပြောနေပါတော့လူကတစ်ဖက်ဝင်းကျလောက်ရောက်နေတာ
တခြားဒေသခံတို့ကလည်းထိခိုက်သေးဆုံးရတဲ့ဆိုင်ရင်ရသလောက်စစ်တမ်းကောက်ခံနေတယ်လို့ပြောပါတယ
်ကျွန်တော်လည်းတော့ရှင်းယူနေတယ်ညာပိုင်းတော့ရထတယ်ဒီတင်းကတော့ဒီဆုံးရရဲ့တက်တန်ရလေတရားပြောမစမ်းနဲ့60လောက်တော့ရှိမစမ်းနဲ့ဒီဆုံးရတော့မှအရင်တည်းပုံများများမစရာသူကလူစုလူဝေးလုပ်နေတဲ့အချိန်ဖြစ်တော့စိတ်ရှုလုပ်တယ်ဖြစ်တာအမှစင်မလို့ကြီးနေတဲ့လူဆုံနေတဲ့လူပြိတ္တကြီးနေတဲ့လူရှေ့ခုံကတုံးခုံတော့အကုန်ပါသွားလို့ပြောတာလူကြီးတွေလည်းများတယ
်ဖားကန်ဘက်ကဘာသာရေးအသင်းအဖွဲ့တွေနဲ့နိုင်ရေးကူညီမှုအဖွဲ့တွေဟာထိခိုက်ဒဏ်ရာရသူတွေကိုကူညီကယ်ဆယ်ဖို့တွားရောက်ခဲ့ပေမဲ့လည်းမြန်မာစစ်တပ်ဘက်ကလမ်းတွေပိတ်ထားတဲ့အတွက်ညနေပိုင်းအထိဝင်ခွင့်မရသေးကြောင်း VOA ကိုအခုလိုပြောပါရယ
်အခုဘာမှလုပ်လို့မရဘူးစံတို့ပိတ်ထားတယ်အဲဒါကပိတ်ထားတယ်နောက်ဟိုကန်စီရောက်လည်းဒီကူညီအစင်ပေါ်ကမူရလေးအခြေအနေရှိတယ်တော့ဆိုနိုင်ကူညီအစင်ပေါ်လည်းဝင်လို့မရဘူ
း KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ထိခိုက်သေးဆုံးမှုစီးရင်ကိုပြုစုနေသေးဖြစ်တဲ့အကြောင်းနဲ့ကနဦးထွက်လာတဲ့အတီးပြုတ်ထားတဲ့စည်ရင်ကိုအခုလိုပြောပါရယ
်။ဟုတ်တိလေဟိုတရားဝန်တို့ဇင်းပြပြုတ်ဆိုပြမတိကြတာတော့မရှိဘူး။ဒါပေမဲ့90ဝန်းကျင်လောက်ကတော့တည်ချာလို့သူတို့ဒိန်းနေပေးလာတာရှိပါတယ်။နောက်ထိခိုက်ဒဏ်ရာရတဲ့လူပြားတော့90နီးပါးပေါ့နော်။အဲ့တော့ရှင်းမယ်လို့သူတို့ခန့်မှန်းတာရှိပါတယ်။တကယ်တော့သူတို့လည်းသူတို့ရောရှင်းပြပြုတ်ရပါတယ်။နော်အဲတရားဒီတူနိုင်တဲ့ဒီချက်လက်တရှိလို့ရှိတော့ညမမစစ်တပ်ပြပါမယ
်ထိခိုက်ဒဏ်ရာရသူတွေကိုစောင့်ရှောက်ဖို့ကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေတဲ့အကြောင်းနဲ့လမ်းတွေပိတ်ထားတဲ့အခြေအနေတွေကိုလည်းဗိုလ်မှူးကြီးနော်ဘူးကအခုလိုရှင်းပြပါတယ
်အဲ့ဒါလည်းအခုတည်းကတော့သူတို့ဂိတ်တွေကတော့မခွေဖို့လို့ပြောကြပါတယ်အဲဒီတွားရည်လာရဲ့ကုန်းလုံးအစီအစဉ်မှာပိတ်ထားတယ်ဆိုတာတကယ်ကတော့အခုတည်းကတော့မခွေဖို့လို့ပြောပါတယ်နော်အဒီ PCG ကနေပြီးတော့မှဒီခွေတုံပေးတဲ့ဟာဒီလဲကွတိရတော့အဲခွေပြုတ်တယ်မပြုတ်ဘူးဆိုတာတော့မရှားသိရပါဘူးအဲဒါပေမဲ့ခုတခုပြောတဲ့ပုံကတည်းအမှန်ကြီးတော့အဲခွေပြုတ်ပုံတော့မရဘူ
း KIO ရဲ့နှစ်ပတ်လည်နေ့မှာအရသားတွေကိုထိခိုက်အောင်တိုက်ခိုက်တဲ့အပေါ်မှာလဲအခုလိုဝေဖန်ပြောဆိုသွားပါတယ်
ကျွန်တော်တို့နှစ်တိုင်းလုပ်နေတဲ့အဲနှစ်ပတ်လည်နေ့ဖြစ်ပါတယ်ရန်သူဘက်ကနဲ့လည်းကျွန်တော်တို့ပြည်သူလူထုနဲ့ပြည်ပေါင်းပြမအတူနေရတာလည်းတို့လည်းတည်ပြီးသားဖြစ်ပါတယ်။ဒီနေ့တားနဲ့ကိုလိုမျိုးလုပ်ကတော့ညှို့မာတဲ့လုပ်ရက်တည်ဖြစ်ပါတယ်။နောက်ဖြစ်ညာစုံမြောက်တဲ့တို့လည်းပြောလို့ရပါတယ်။ဒါပြည်သူလူထုတို့တို့ကများကိုလိုမျိုးအဲဒီဆုံးသွားတာဒီအထိခိုက်သွားတာဒီကိုတော့ကျွန်တော်တို့ KO ဒီနေ့လည်းမမြင်ပါနဲ့ကျွန်တော်လည်းစိတ်မအောင်ပါဘူး။
KIO ကချင်လွတ်လပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးပြောဆိုသွားတာပါ KIO ကချင်လွတ်လပ်ရေးအဖွဲ့ကို1960ခုနှစ်အောက်တိုဘာလ25ရက်နေ့မှာဖွဲ့စည်းခဲ့တာဖြစ်ပြီးတော့ KIA အဖွဲ့ကိုတော့1961ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ
ဖားကတ်မြို့အနီးစစ်ကောင်စီလေကြောင်းတိုက်ခိုက်ခဲ့တာကြောင့်လူ50ထပ်မင်းနဲ့သေဆုံးမှုရှိခဲ့တဲ့တဲ့တင်ကိုငင်းချမ်းပြောပြပေးခဲ့တာပါ